မြန်မာနိုင်ငံခိုင်ပြည်နယ်အတွင်းရိုဟင်ဂျာတွေအပေါ်လူမျိုးရုံးတပ်ဖြတ်မှုတွေဖြစ်ပေါ်နေတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ကြားဖြတ်ဆောင်ရွက်ပေးဖို့ဂမ်ဘီယာနိုင်ငံရဲ့အဆိုပြုချက်ကို ICJ နိုင်ငံကတရားရုံးကဆုံးဖြတ်ချက်ချလာပြီးဖြစ်တဲ့အတွက်မော်လ်ဒက်နိုင်ငံကမကြာခင်မှာကြားဖြတ်အမှုတင်သွင်းမယ်လို့ပြောကြားလိုက်ခြင်းကဒီအမှုကိုပြောင်းလဲသွားစီမှာမဟုတ်ကြောင်းအမေရိကန်ပြည်ထောင်စုအင်ဒီယားနာတက္ကသိုလ်ကနိုင်ငံကစစ်ရာဇဝတ်မှုနဲ့ရာဇဝတ်မှုများဆိုင်ရာပါမောက္ခတင်မတီဝေါ်တာစ်ကပြောကြားလိုက်ပါတယ်။အပြည့်စုံကိုတော့ဆက်သွယ်မင်းမြန်းထားတဲ့ကိုဇော်ဝင်းနိုင်ကပြောပြမှာပါ
။လူမျိုးရုံးတပ်ဖြတ်မှုတာစီရေးဆိုင်ရာနိုင်ငံကသဘောတူညီချက်တွေကိုချိုးဖောက်တယ်ဆိုတဲ့ဂမ်ဘီယာနိုင်ငံရဲ့ဆွဲချက်ကိုထောက်ခံပြီး ICJ တရားရုံးမှာကြားပြအမှုတင်သွင်းမယ်အကြောင်းစစ်သားနိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့53ကြိမ်မြောက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီ CEO မှာမော်လ်ဒက်စ်နိုင်ငံရေးဝန်ကြီးအဗ်ဒူလာရှာဟစ်ကဖေဖော်ဝါရီ25ရက်နေ့မှာတင်ပြခဲ့သလို OIC အစ္စလာမစ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့အညီရူဟင်ဂျာတွေအပေါ်လူမျိုးရုံးတပ်ဖြတ်မှုကျူးလွန်တဲ့လုပ်ရက်တွေအရေးယူနိုင်ဖို့ဆောင်ရွက်တာဖြစ်တယ်လို့မော်လ်ဒက်စ်နိုင်ငံရေးဌာနကလည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ပမောက္ခတင်မတီဝေါ်တာစ်ဟာအမေရိကန်ပြည်ထောင်စုအင်ဒီယားနာတက္ကသိုလ်မှာနိုင်ငံတကာစစ်ရာဇဝတ်မှုနဲ့ရာဇဝတ်မှုတွေကိုတင်ကြားပို့ချပေးနေသူတဦးဖြစ်တဲ့အပြင်ဆလစ်နစ်တာယူဂိုစလာဗီးယားစစ်ရာဇဝတ်မှုမှာတရားလိုအကျိုးဆောင်အဖြစ်ပါဝင်ဆောင်ရွက်ခဲ့သူတဦးလည်းဖြစ်ပါတယ်။သူကလူမျိုးရုံးတပ်ဖြတ်မှုဟန်တာအေးဆိုင်ရာနိုင်ငံတကာသဘောတူညီချက်မှာလက်မှတ်ထိုးထားတဲ့နိုင်ငံတစ်ခုကတခြားအဖွဲ့ဝင်နိုင်ငံတစ်ခုကိုတရားစွဲဆိုပိုင်ခွင့်ရှိတယ်ဆိုပေမဲ့လည်းဂမ်ဘီယာနိုင်ငံကတင်သွင်းပြီးဖြစ်တဲ့ဆွဲချက်တွေနဲ့အလားတူတူတဲ့ဆွဲချက်မျိုးမော်လ်ဒက်စ်နိုင်ငံကတင်သွင်းမှာဖြစ်တဲ့အတွက်အခြေခံအဖြစ်ဒီအမှုဟာထူးခြားပြောင်းလဲတော့မှာမဟုတ်ဘူးလို့ပြောပါတယ
် Procedurally it's not terribly problematic and also it doesn't make a big difference in the case that there's more than one country.It can matter in terms of
ICJ မှာဂဗီယာနိုင်ငံကတင်ထားတဲ့အမှုမှာမော်ဒက်စ်နိုင်ငံပါဝင်လာခြင်းဟာလုံထုံးလုံနေရပြဿနာမရှိပါဘူးဒီလိုအမှုမျိုးမှာနိုင်ငံတကာနိုင်ငံထက်မကပိုပြီးပါဝင်လာတာကြလည်းကြီးမားတဲ့ထူးခြားပြောင်းလဲမှုမရှိပါဘူးဒါပေမဲ့အမှုကိုဘယ်လိုတည်ဆောက်မလဲဆိုတဲ့နေရာမှာတော့ထူးခြားချက်ရှိနိုင်ပါတယ်ထူးခြားမှုရှိနိုင်တာကတော့ ML Colonial Lawနာမည်ကြီးနိုင်ငံတကာရှိတဲ့တူအုပ်ကိုဖားရလိုက်တဲ့အတွက်ဒီအမှုကိုပိုတိလာပိုစိတ်ဝင်စားလာမယ်ဆရထူးခြားချက်တော့ရှိနိုင်ပါတယ်။ဒါပေမဲ့တနိုင်ငံကနေနိုင်ငံဖြစ်လာတဲ့အတွက်အမှုပေါ်တိုက်ရိုက်အကျိုးသက်ရောက်မှုကတော့သိပြီးထူးခြားပြောင်းလဲသွားမယ်လို့ကျွန်တော်မထင်ပါဘူး
။ဒါပေမဲ့မော်လ်ဒက်စ်နိုင်ငံကအမှုကိုဘယ်လိုပုံစံနဲ့တင်သွင်းမလဲဆိုတာမသိရသေးဘူးလို့ဆိုပါလေ။တကယ်တော့မော်လ်ဒက်စ်ကအခုလိုလှုပ်ဆောင်လာခြင်းဟာမြန်မာနိုင်ငံအပေါ်ကြားပြတ်ဆောင်ရွက်ချက်တွေပုံမချမှတ်နိုင်အောင်နိုင်ငံတကာရဲ့ထောက်ခံမှုတွေပုံမရရှိလာရေးမဟာမိတ်ဖွဲ့လှုပ်ဆောင်တာဖြစ်နေကြောင်းရှင်းနေအမောကလူနီကိုငားလိုက်ခြင်းဟာလည်းအဲ့ဒီသဘောကိုဥဆောင်နေကြောင်းပမောက္ခတင်မတီဝါဒက်စ်ကပြောပါတယ်။ဒါပေမဲ့ ICJ ကမကြသေးခင်လပိုင်းနေအတွင်းကပဲဆုံးဖြတ်ချက်ချတာပြည်သာအမှုတစ်ခုကိုမော်လ်ဒက်စ်နိုင်ငံကအလားတူဆွဲချက်တွေနဲ့ပဲထပ်မံတင်သွင်းတယ်လို့ဖြစ်မနေဘူးလားလို့မေးတဲ့အခါမှာတော့
Your question is a good one. It does suggest that the claims are fundamentally redundant. And it says this.More than one country had brought
this. ပြောပြရမှာပါတယ်။တို့ရဲ့ဆွဲချက်တွေဟာထပ်တူလို့ဖြစ်နေပါတယ်။နိုင်ငံတစ်ခုတည်းမကတဲ့နိုင်ငံတွေကအလားတူဆွဲချက်တွေကိုထပ်ခါတလဲလဲထင်တယ်လို့ဖြစ်နေတာကြောင့်ဒါရီအားလုံးကိုအမှုတစ်ခုတည်းပဲဖြစ်လို့တရားဘက်ကရှုမြင်မယ်ဆိုရင်လည်းရှုမြင်လို့ရနိုင်ပါတယ်
။ဘလိုဝက်စစ်တီဂမ်ဘီယာနဲ့မြန်မာအကြားရင်ဆိုင်နေတဲ့အမှုကိုစီရင်ချက်ချနိုင်ဖို့ကိုကနှစ်ပေါင်းများစွာကြာနိုင်သေးတယ်လို့ပမောက္ခဝါဒက်စ်ကသုံးသပ်ပါတယ
်။ There is really no prospect that this willreach a decision for years
Dan Jaredi ဒီဘူးကိုတရားဥပဒေဆုံးဖြတ်ချက်ချနိုင်အောင်မထင်ပါဘူးအကောင်းဆုံးဥပမာတစ်ခုကိုပြောရမယ်ဆိုရင် ICJ ကကြားနာခဲ့တဲ့ Yugoslavia နိုင်ငံက Bosnia နဲ့ Serbia တို့အကြားကလူမျိုးတုံးသက်သက်မှုဆိုင်ရာအမှုတွေဖြစ်ပါတယ်အရင်ဟုကိုဆုံးဖြတ်ချက်ချနိုင်ဖို့14နှစ်လောက်ကြာခဲ့ပါတယ်
ICJ အမှုတွေဟာပုံမှန်အဖြစ်လက်တလောဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့သက်ဆိုင်လို့မရှိဘူးလို့ဆိုပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်တွေဟာရည်တုံနဲ့ရည်ရှိမတိုင်မီကာလတွေမှာကြားပြတ်ဆောင်ရွက်ချက်တွေချမှတ်ရေးနဲ့ပိုသက်ဆိုင်လို့ရှိတယ်လို့ပမောက္ခဝါဒက်စ်ကပြောပါတယ်။ဂမ်ဘီယာနဲ့မြန်မာအမှုအတွက်ခဏဦးအယူခံဝင်ဖို့အချိန်ပေးထားတာဟာတစ်နှစ်လောက်ဖြစ်နေတာကြောင့်အဲ့ဒီနောက်မှာနှစ်ဖက်အပြန်အလှန်ရှောက်လဲချက်တွေတင်ကြအောင်မှဖြစ်တဲ့အတွက်အားလုံးပြည့်စုံတဲ့အချိန်အထိဆိုနှစ်ပေါင်းများစွာကြာနိုင်တယ်လို့ပမောက္ခဝါဒက်စ်ကခန့်မှန်းပါတယ်။အရာဒီနောက်မှာမော်ဒက်စ်ကတင်သွင်းတဲ့ကြားပြအမှုကိုစဉ်းစားဖို့ဖြစ်နိုင်ရှိတာကြောင့်တရားရုံးရဲ့လှုပ်ထုံးလုပ်နေအတိုင်းပုံမှန်သွားမယ်ဆိုရင်တောင်ကြာရက်လေးရှိတာကြောင့်တကယ်တော့မော်ဒက်စ်ရဲ့တင်ပြချက်တွေကိုကြားနာဖို့ဟာလည်းနှစ်အတော်ကြာနိုင်သေးတယ်လို့ပမောက္ခဝါဒက်စ်ကသုံးသပ်ပြောဆိုလိုက်ပါတယ်ခင်ဗျ။